ဒီကနေ့ရေးပေါ်အစီအဝေးကျင်းပမှာဖြစ်ပါတယ်။ဒါလည်းဖြစ်ဒုံးကျည်တစဉ်အီရန်ကတနင်္ဂနွေနေ့ကစမ်းသပ်ပစ်လွှတ်လိုက်တဲ့ပဲ့ရင်းတဲ့ဒုံးကျည်စမ်းသပ်မှုကိုတုံ့ပြန်တဲ့အနေနဲ့ကုလသမဂ္ဂလုံခြုံရေးကောင်စီကဒီကနေ့အရေးပေါ်အစီအဝေးကျင်းပမှာဖြစ်ပါတယ်။ဒါလည်းဖြစ်ဒုံးကျည်တစဉ်အီရန်ကတနင်္ဂနွေနေ့ကစမ်းသပ်ပစ်လွှတ်လိုက်ပြီးတဲ့နောက်မှာဒီအစီအ ည်းမသိရပါဘူးနျူကလ িয়ার ထိပ်ဖူးတက်ဆင်နိုင်တဲ့ပယ်တင်းတဲ့ဒုံးကျည်တွေနဲ့ပတ်သက်သမျှအီရန်ဘာမှမလုပ်ဆောင်မှု2015လောက်မှလုံခြုံရေးကောင်စီရဲ့အဆုံးဖြတ်ချက်ကတားမြစ်ထားပါတယ်အီရန်နေနဲ့နျူကလ িয়ার အစီအစဉ်ကိုကန့်တတ်ပြီးတော့နိုင်ငံတကာဘက်ကလည်းအရေးယူပိတ်ဆို့မှုလျှော့ပေါ့ဖို့သဘောတူညီချက်ကိုအီရန်နဲ့ကမ္ဘာအင်အားကြီး6နိုင်ငံတို့ရရှိပြီးတဲ့နောက်မှာအီရန်ရဲ့နျူကလ িয়ার အစီအစဉ်7နှစ်တာကန့်တတ်ထားတာဖြစ်ပါတယ်။အီရန်ကသူတို့နျူကလ িয়ার လက်နက်ထုတ်ဖို့လုံးမနေပါဘူးလို့တင်တွင်ညင်းဆိုနေပေမဲ့လည်းအီရန်ရဲ့နျူကလ িয়ার လက်နက်ထုတ်လုပ်နိုင်အောင်စမ်းသပ်နေပါတယ်ဆိုတဲ့ဆွဆွဲချက်တွေထွက်ပေါ်ပြီးတဲ့နောက်မှာကမ္ဘာအင်အားကြီး6နိုင်ငံဖြစ်တဲ့ American, Britain, ပြင်သစ် Russia, Germany နဲ့တရုတ်တို့ကအီရန်နဲ့သဘောတူညီချက်ရအောင်ညှိနှိုင်းထားတာဖြစ်ပါတယ်။အီရန်မှာဒီကနေ့ပြုလုပ်တဲ့သတင်းစာရှင်းလင်းပွဲမှာတော့အီရန်နိုင်ငံသားရဲ့ဝန်ကြီးမိုဟာမက်ဂျာဗက်ဇာရစ်ကဒီဒုံးကျည်စမ်းသပ်မှုလုပ်ခဲ့သလားမလုပ်ဘူးလားဆိုတာအတိမပြုသလိုငင်းလဲငင်းမသွားခဲ့ပါဘူး။ဒါမဲ့လေအီရန်ရဲ့နျူကလ িয়ার လုဆောင်မှုတွေဟာနျူကလ িয়ার လက်နက်ထုတ်လုပ်ဖို့လုံးဝမဟုတ်ပါဘူးလို့ပဲထပ်ပြောသွားခဲ့ပါရှင်။